Welcome to the Voice of America in Burmese.
သတင်းမင်္ဂလာဖြာဖြာနဲ့ပြည်သူနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ10ရက်တောက်ချနေ့မနေ့ကင်းအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းလိုမီတာ340 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်မှာပါဗျာ
။မင်္ဂလာမနေ့ကင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အားပြင်းလာတဲ့အာမာဟာရီကိန်းမုန်တိုင်းအပြင်းထန်ဆက်ပြီးတိုက်ခတ်နေပါတယ်။ရောက်ကိုရီးယားနျူကလ িয়ার ရေးကုလသမဂ္ဂရဲ့လူဆောင်ချက်တွေကိုပံ့ပိုးကူညီမယ်လို့တရုတ်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်ထူးပဲဆိုရင်လည်းအကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ ARS ရဲ့ဂျမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုကြောင့်ရခိုင်မြောက်ပိုင်းဒေသမှာငကူကယွယွင်းနေတဲ့အခြေအနေတွေပိုဆိုးသွားရတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မာကြီးဟောင်းဒက်ရစ်မစ်ချက်ကပြောကြားလိုက်ပါတယ်။
Well, it's gotten obviously much worse with the movement of what is estimated now to be 100,000, 120,000.
ဒီအကြောင်းသတင်းတွေပြီးတင်ဆက်သွားမှာဖြစ်တယ်လို့ NCA အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကန်ရှေ့ဖွဲ့တို့ရဲ့ချင်းမိုင်မျိုးက၄ရက်ကြာဆွေးနွေးပွဲမှာပဲလို့ရလဒ်တွေရှိခဲ့ပါတယ်။တခါအသက်အန္တရာယ်ချင်းချောက်နေတဲ့ Florida ဘက်ကအာမာဟာရီကိန်းမုန်တိုင်းကြောင့်ဒေသခံတွေရဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆွေမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။အာမာဟာရီကိန်းမုန်တိုင်းဟာ Hispaniola ကျွန်း Turks နဲ့ Caicos ကျွန်းစုတွေကိုအပြင်းထန်ဝင်တိုက်ခဲ့တယ်လို့ဒိုမီနီကန်သမ္မတနိုင်ငံနဲ့ဟေတီနိုင်ငံတစ်စီတစ်ပိုင်းတို့လည်းမုန်တိုင်းတန်ခံနေရပါတယ်။အာမာမုန်တိုင်းရဲ့ဒီတိုင်းတို့လှိုင်းလုံးနဲ့မိုးရွာတဲ့အခြေအနေတွေဟာအသက်အန္တရာယ်ရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းသတိပေးဌာန NHC ကပြောထားပါတယ်။အဲ့ဒီအခြေအနေတွေကိုဂျာတာပရီနီနောင်ပိုင်းမှာ Turks နဲ့ Caicos ကျွန်းတွေနဲ့ဘာဟာမာကျွန်းတို့မှာဂျာတာပရီနီနောင်ပိုင်းကျွန်းရမယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဟာပြင်းအားအဆင့်၅မှာပဲဆက်ရှိနေတာနဲ့မျှတနအီလီတိုင်းတို့မိုင်180တိရှိနေတဲ့အတွက်အလွန်မင်းအန္တရာယ်ကြီးတယ်လို့ NHC ကသတိပေးထားပါတယ်။နောက်ရဲ့နိုင်ငံအထိပြင်းအားအဆင့်၄ဒါမှမဟုတ်၅မှာဆက်ရှိနေမယ်လို့လည်း NHC ကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Florida ပြည်နယ်ဘက်ကမုန်တိုင်းဝန်ထမ်းကြီးရှိတယ်လို့ခန့်မှန်းထားပြီးအထူးသဖြင့်တော့ Miami မြို့ဟာမုန်တိုင်းတန်ကိုအပြင်းထန်ကြုံတွေ့ရနိုင်ခြေရှိတာကြောင့်အဲ့ဒီမြို့နေရာတော်မြန်မာမှာနေထိုင်ကြသူတွေမပြတ်မနေပြောင်းရွှေ့ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။အဲ့ဒီမြို့မှာမြန်မာနယ်ဘွားတွေလည်းအများကြီးရှိနေတာကြောင့်သူတို့အချင်းတွေအသေးစိတ်ကိုသတင်းတွေအပြီးသတင်းဆောင်မကန်တာမှာအပြည့်စုံပြောပြဖို့ရှိပါတယ်။
တကယ်လို့အမေရိကန်ကမြောက်ကိုရီးယားအပေါ်စီးရဲအရေးယူခဲ့မယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်ဝမ်းနည်းစရာနေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအပေါ်စီးရဲနီလန်မတုံးရဖို့မျှော်လင့်တယ်လို့လည်းကြားသာရင်းတွေကကူဝိတ်စော်ဘွားရှေ့ခ်ရှာဘာအယ်အာမက်အယ်ဆာဘာနဲ့တွဲဆောင်အပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ကိုယ်ရန်ကိုကာကွယ်ဖို့ထိနေသိမ့်သိမ့်လုပ်မယ်ဆိုရင်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တာကိုလက်ခံမှာလားဆိုတဲ့မေးခွန်းကိုတော့သမ္မတကမဖြေခဲ့ပါဘူး။မြောက်ကိုရီးယားနဲ့ညှိနှိုင်းမှာမဟုတ်တယ်လို့မကောင်းတဲ့လုပ်ရက်တွေကိုရပ်တန့်ကရရမယ်လို့ပြောပါရယ်။မြောက်ကိုရီးယားနဲ့သဘောတူညီမှုရပြီးရင်နောက်တစ်ရက်မှာပဲမြောက်ကိုရီးယားအစိုးရကနျူကလ িয়ার အစီအစဉ်ကိုဆက်လုပ်တဲ့အတွေ့အကြုံကိုအမေရိကန်အစိုးရကလွန်ခဲ့တဲ့25နှစ်လုံးကြုံခဲ့ရတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါရယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆောင်ရွက်မှုတွေအပေါ်မှာထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါရယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်စုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာသပတေးနေ့ကစစ်ဆေးမေးမြန်းခဲ့ကြပါတယ်။အဲ့ဒီအထဲမှာသူ့ဖခင်ရဲ့ဒီမိုကရက်ပြိုင်ဘက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့ဆက်ဆက်ရှိတဲ့ရှေ့နေတယောက်နဲ့ထရမ့်ဂျူနီယာတွားတွေးခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကျမ်းမာရေးကိုချင်းတိတ်ခါဒါမှမဟုတ်အရေးချင်းပြည့်မီမှုနဲ့ဆိုင်တဲ့အချက်လက်တွေရနိုင်ခြေသဘောမျိုးအဲ့ဒီရှေ့နေကပြောတာကြောင့်စိတ်ဝင်စားတဲ့အတွက်2016ခုနှစ်ဇွန်လကတွေ့ဆုံပွဲကိုဆင်ခြင်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲအဖွဲ့မှာပြောခဲ့တဲ့အကြောင်း The New York Times သတင်းစာကရေးပါတယ်။ဒါပေမဲ့လည်းအဲ့ဒီတွေ့ဆုံပွဲကနေဘာမှရမလာခဲ့တယ်လို့အမေရိကန်ယူကော့ပွဲမှာဝင်နှောက်ဖို့ရုရှားတွေနဲ့သူနဲ့အကြားဘယ်တော့မှပေါင်းမလို့ခဲ့ဘူးလို့လည်းထရမ့်ဂျူနီယာကပြောတဲ့အကြောင်း The Times သတင်းစာကရေးပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းက Facebook လူမှုကွန်ရက်ပေါ်မှာနိုင်ငံရေးကြော်ငြာထောင်တဲ့ချီအတွက်ရုရှားနဲ့ဆက်နွယ်တဲ့အကောင့်တွေကနေကြော်ငြာဖို့ပေးခဲ့တယ်ဆိုတဲ့ကိစ္စပေါ်ထွက်လာတာဟာကြီးကျယ်တဲ့ပြဿနာကြီးရဲ့အစသာဖြစ်တယ်လို့ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောကြားလိုက်ပါတယ်။ Twitter နဲ့ Google လိုလူမှုကွန်ရက်တွေကိုလည်းရုရှားကအသုံးချခဲ့ပုံရတယ်လို့အထက်လွှတ်တော်ထောင်လိုင်းရေးကော်မတီဒီဥက္ကဋ္ဌအမတ်ခွာနာကဝါရှင်တန်မြို့တော်မှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ Twitter apa awe tacha lu mu kun ye longan company re anine ne alaru song san mu lou bi ro ya lat dwe ko mya we si lu de lo le athat lut do ama wana ga pyo ja ke ba de 2015 ခုနှစ်ဇွန်လကနေ2018ခုနှစ်မေလအထိ Saint Petersburg မြို့မှာအခြေစိုက်တဲ့အဖွဲ့အစည်းတစ်ခုက Facebook အကောင့်အတူတွေလုပ်ပြီးတော့ American Dollar 3,000 ဘူးကျော်ညာ 3,000 လောက် Facebook ပေါ်မှာထည့်ခဲ့တယ်လို့ Facebook ကုမ္ပဏီတွင်စုံစမ်းမှုကနေတွေ့ရှိခဲ့ပါတယ်ဗုဒ္ဓနေ့ကထုတ်ပြန်ခဲ့တဲ့ Facebook ရဲ့စုံစမ်းချက်တွေအရအကောင့်ပေါင်း450လောက်ကအဲ့ဒီအဖွဲ့အစည်းနဲ့ဆက်နွယ်နေပါတယ်။အဲ့ဒီကြော်ညာတွေကရွေးကောက်ပွဲကိစ္စတမရလောင်းတွေအကြောင်းဓာတ်ရိုက်မပြောပေမဲ့သဘောထားကွဲစီတဲ့လူဝင်မှုကြီးကြပ်ရေးလို့လူမှုရေးဆိုင်ရာကိစ္စမျိုးတွေလူမျိုးအသားရောင်နဲ့ဆက်နွယ်တဲ့ကိစ္စတွေနဲ့တနက်ထိန်းချုပ်ရေးကိစ္စတွေကိုကြကြပြန့်ပြန့်မြင့်တင်ကြီးညာခဲ့တယ်လို့ကြော်ညာခဲ့တယ်လို့ Facebook ကပြောကြားခဲ့ပါတယ်။နောက်ထပ်စုံစမ်းမှုတွေလုပ်ခဲ့တာမှာတော့နောက်ထပ်ဒေါ်လာ 5,000 ဘုံလောက်ကုန်ကြတဲ့ဒီကြော်ညာပေါင်း 2,200 လောက်ကလည်းရုရှားကပဲဝယ်ယူခဲ့တယ်လို့ Facebook ကပြောပါတယ်။သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်လို့ရုရှားက Trump CEO ရဲ့တာဝန်ရှိသူတွေနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းမှုတွေလုပ်နေချိန်မှာပဲအခုလိုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်။ယူအေဘရီကတည်းကမနေ့ဖက်မြန်မာဘာသာစစ်စစ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေတောက်ကြနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကလက်ရှိအခြေလူတွေပေါ်အမေရိကန်ပြည်ထောင်စုကအထူးပဲဆိုရင်လည်းကြောင့်အမေရိကန်နိုင်ငံသားဌာနပြောခွင့်ရမျိုးသမီးဟက်သာ နိုဝတ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ We are deeply concerned by the troubling situation in Burma's northern Rakhine state. There has been a significant displacement of local populations.
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကစိတ်ပူပန်စရာအခြေအနေတွေပေါ်ကျွန်တော်တို့သိကိုစိုးရိမ်ပါတယ်။လူဝင်များကြီးရောအများပြားကိုမိရှုပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရဲသားတွေကပါအကြမ်းဖက်လူရဲတွေကျူးလွန်နေတာပါဝင်ဆိုးရွားတဲ့လူခွင့်ရေးချူဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေတွေအများပြားအိုးအိမ်ဆုံးထွက်ပြေးနေကြပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာကျွန်တော်တို့ထပ်ပြီးရှုတ်ချပါတယ်။ဒါပေမဲ့နောက်ထပ်အကြမ်းဖက်လူရဲတွေကိုတားဆီးဖို့လူခွင့်ရေးကိုအပြေးဝလေးစားလိုက်နာပြီးတရားဥပဒေစိုးမိုးရေးနဲ့အညီဒေသခံလူထုကိုအကောက်အွယ်ပေးဖို့အဲ့ဒီလူမျိုးရေးတပ်ဖွဲ့တွေကိုနိုင်ငံတကာကတောင်းဆိုနေတဲ့အချိန်ကျွန်တော်တို့ကလည်းတောင်းဆိုပါတယ်လို့ပြောခွင့်ရဟက်သာ နိုဝတ်ကပြောသွားပါတယ်။ဒါအပြင်လက်တွေ့မှာဘာတွေဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးမှန်ကန်တဲ့သတင်းအချက်အလက်တွေရနိုင်ဖို့အတွက်သတင်းတော့တွေကိုဗိုးပြီးတွားရောက်ခွင့်ပေးဖို့လဲမစ္စနိုဝတ်ကမြန်မာအစိုးရကိုတောင်းဆိုပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့မကသတင်းတော့တွေကိုတွားခွင့်ပြုဖို့ကိစ္စဒါအပြင်ပိုပြီးအရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစာရာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လဲမစ္စနိုဝတ်ကပြောပါတယ်။တောင်အာဖရိကဖုန်းတော်ကြီးဒက်စမန်တူတူကလည်းသူဆိုအားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဆွေရကပြုမှုလုံးဆောင်မှုနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကိုကြာသပတေးနေ့ကပြစ်တင်ဝေဖန်တဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတိုက်ဖျက်ရေးကိုအမေရိကန်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါကစ္စတန်နိုင်ငံကကတိပြုခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်အစိုးရကိုဘေးဖယ်ထားတာဒါမှမဟုတ်ထိတ်တန့်ရင်ဆိုင်တာမျိုးနဲ့စစ်ပွဲကိုအနိုင်မရနိုင်ဘူးလို့ပြောကြားခဲ့ပါတယ်။အာဖဂန်စစ်ပွဲနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒတင်းနဲ့ပတ်သက်လို့အဓိကကြားတဲ့နိုင်ငံတွေကပါကစ္စတန်တပ်မတ်ကြီးတွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံသားကြီးဝင်ကြီးကွာဝါဂျာအာဆစ်ကကြာသပတေးနေ့ကအခုလိုပြောခဲ့တာပါအာဖဂန်စစ်ပွဲနဲ့ပတ်သက်လို့ပြီးခဲ့တဲ့လကတမရထရမ့်ကမူဝါဒတင်းကြေညာစင်မှာပါကစ္စတန်ကိုဝေဖန်ခဲ့ပါတယ်တာလီဘန်နဲ့ဟာကာနီကွန်ရက်လိုအကြမ်းဖက်အဖွဲ့တွေကိုပါကစ္စတန်နိုင်ငံတွေမှာခိုးအောက်ခွင့်ပေးထားတယ်လို့တမရထရမ့်ကဆွဆွဲခဲ့တာပါအာဖဂန်နစ္စတန်မှာလူတွေတေချေရတဲ့တိုက်ခိုက်မှုလုပ်တဲ့အကြမ်းဖက်သမားတွေကိုသူ့နိုင်ငံထဲမှာနေခွင့်ပေးထားတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဝင်ကြီးအာဆစ်ကထပ်ပြီးပြောချပါတယ်။ပါကစ္စတန်ရဲ့ဆုံးရှုံးမှုတွေကိုအမေရိကန်ကအလေးထားဖို့လိုတယ်လို့အကြမ်းဖက်မှုတံပြန်ရေးမှာသူ့နိုင်ငံကအနိုင်ရနေတာကိုအတိအမှတ်ပြုပြီးတော့ဒီအတွေ့အကြုံတွေကိုအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲမှာအသုံးချတဲ့နယ်လို့လည်းဆိုပါတယ်။ပါကစ္စတန်ကိုဘေးဖယ်ထားမယ်ရန်လိုနေမယ်ဆိုရင်တော့ဒီစစ်ပွဲနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗန်နာရေးနဲ့လူဝင်မှုကြီးကြပ်ရေးလို့အဓိကကြတဲ့ကိစ္စရပ်တွေမှာဒီမိုကရက်အမတ်တွေနဲ့ပေါင်းပြီးလှုပ်လာတာကြောင့်ရီပပလီကန်လွှတ်တော်အမတ်တွေကလည်းကွန်ဂရက်လွှတ်တော်မှာမြင်ရလိမရှိတဲ့ပူးပေါင်းဆောင်မှုမျိုးလှုပ်လာကြရပါတယ်။နိုင်ငံရဲ့အကျိုးယူနိုင်တဲ့ပမာဏကို3လတက်တန်တိုးချဲ့ဖို့ကိစ္စဗိုလ်ဒူးနေ့မှာသမ္မတထရမ့်ကရီပပလီကန်အမတ်တွေနဲ့လမ်းခွဲပြီးဒီမိုကရက်တွေဘက်ကရက်ခဲ့တာပါ။ပါတီနဲ့ရဲ့ကြားပြတ်ရွေးကောက်ပွဲမှာထိတိုက်ပြေးကြမယ်အခြေအနေကလည်းတစ်နှစ်တောင်မလိုတော့ပါဘူး။အကျိုးယူနိုင်တဲ့ပမာဏကိုတူမီမိုကိစ္စဟာရီပပလီကန်အမတ်အများပြားအတွက်တော့အဓိကကြတဲ့ကိစ္စရပ်တစ်ခုပါ။ နိုင်ငံရဲ့ကျွေးနိုင်ငံပမာဏကိုမတိုးမြင့်ခင်ဘဏ္ဍာငွေပမာဏဘယ်လောက်သုံးဆွဲမယ်ဆိုတဲ့ပေါ်ကွန်ဂရက်ကစဉ်းစားဆုံးဖြတ်နိုင်ခွင့်မရတာဟာဘဏ္ဍာငွေကြေးပိုင်းတာဝန်မရရောက်တယ်လို့ Republican အမတ်တွေကပြင်ကြပါတယ
်။ American ပြည်ထောင်စုမှာတော့ဒီနေထိုင်သူ68ရာခိုင်နှုန်းကသတင်းတချို့တဝက်ကိုအ ਨੇ စုံလူမှုကွန်ရက်တွေကနေရရှိကြတယ်လို့ကြားသာရင်းတွေကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဖြူသူတေသနာအဖွဲ့ကထုတ်ပြန်လိုက်တဲ့စစ်တမ်းအရလူမှုကွန်ရက်ပေါ်မှာသတင်းတွေရယူသူဟာ2016ခုနှစ်အစောပိုင်းကထက်ပိုများလာတာဖြစ်ပါတယ်။တရင်တချို့တဝက်ကိုလူမှုကွန်ရက်ပေါ်ကနေရယူသူဟာ2016ခုနှစ်တုန်းက62ရာခိုင်နှုန်းပဲရှိပါတယ်။အားလုံးကိုကြည့်ရင်တော့တိတိပြောင်းလဲသွားတာမဟုတ်ပေမဲ့တချို့နေရာတွေမှာလူမှုကွန်ရက်သုံးဆွဲသူတိတိတတများလာပါတယ်။လူပြူမဟုတ်တဲ့အရွယ်ရောက်သူ84ရာခိုင်နှုန်းကတရင်တွေကိုလူမှုကွန်ရက်ကနေရယူတယ်လို့ပြောပါတယ်။ဒါဟာလည်းမနစ်ကထက်ကို10ရာခိုင်နှုန်းတိုးလာတာပါ။အသက်50နှစ်အထက်ပိုင်းမှာလည်းလူမှုကွန်ရက်ကနေတရင်ရယူသူဟာမနစ်ကထက်10ရာခိုင်နှုန်းတိုးလာပါတယ်။ Twitter, Snapchat နဲ့ YouTube လူမှုကွန်ရက် website တွေကနေတရင်ရယူသူတွေလည်းပိုများလာခဲ့ပါတယ်။ Facebook ကတော့သုံးဆွဲသူအရေးသက်များတဲ့အတွက်ကိုရက်ပေါ်မှာထိတ်တန်းသတင်းစင်းမြစ်အဖြစ်နဲ့ရှေ့ပြေးနေပါတယ်လို့ဖြူစစ်တန်းကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နှားဆင်နေပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့အကြမ်းဖက်အုပ်စုတိုက်ခိုက်ပြီးတဲ့နောက်ငကိုကလေးကယူရင်းနေတဲ့အခြေအနေဟာပိုဆိုးသွားတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒက်ရစ်မိတ်ချေကပြောကြားလိုက်ပါတယ်မတိမငြိမ်အခြေအနေတာရှိနေပြီဖြစ်တာကြောင့်အစိုးရအနေနဲ့ပြည်ပြည်စုံနဲ့ချင်းကပ်မှုနဲ့ကင်တွယ်ဖို့လိုတယ်လို့လည်းသံတမန်ကြီးကဆိုပါတယ်ဒေါက်ဆန်းစကြီးကိုနိုင်ငံကဝေဖန်မှုရှိတာတွေတချို့အပေါ်မှာသူ့ရဲ့စိုးရိမ်ချက်ကိုလည်းပြောပါတယ်ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေမကြာသေးခင်ကမှပြန်ရောက်လာတဲ့အသံမကြီးကိုကိုကျော်ကျော်သိန်းကဆက်သွယ်မိန့်မြန်းထားတာ
ပါ။ရခိုင်ပြည်နယ်ကလက်ရှိအခြေအနေပေါ်မှာအသံမကြီးဘယ်လိုသုံးသပ်ပါသလဲခင်ဗျ
။ Well, it's gotten obviously much worse with the movement of what is estimated now to be 100,000
မြန်မာနိုင်ငံကလေးငယ်တွေအများစုဖြစ်တဲ့ခမန်းကြီးလူပေါင်းသသိန်း1000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာကိုတွေ့ထားရတာကြောင့်တိတိတတ်တာပို့ပြီးတော့ဆိုးလာနေပါတယ်။အာကန်ရိုဟင်ညာဆာဗေးရှင်းအာမေအဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ငကိုကလေးကယိုယွင်းနေပြီးသားအခြေအနေကိုပိုဆိုးသွားစေတယ်လို့လူမှုအတိုင်းဝန်းတွေကလည်းကွဲပြားသွားစေပါတယ်အကြောင်းမလားဆိုတာပဲအရင်ကရှိထားတာထက်ပိုဆိုးရတဲ့လူသားဘေးဒုက္ခအခြေအနေကိုရောက်သွားစေတာကြောင့်ပြိတ်ပြီးတော့စိတ်ပျက်စရာပါပဲ
မြန်မာအစိုးရကလက်ရှိကင်တွယ်ဖြစ်ရှင်းနေပုံမူရောဘယ်လိုသဘောရပါသလဲခင်ဗျာ
I think it's somewhat unfortunate I understand the angerthat must be felt and somewhat
အဲ့ဒါကလည်းတော်လေးအကြောင်းမလားတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်။မေချားဆောင်ရဲတပ်ဖွဲ့တိုက်ခိုက်ခံရတာကြောင့်အမျက်ဒေါသထွက်ရတာစိုးရိမ်ထိတ်လန့်ရတာကနေ ARSA အဖွဲ့ကိုရခိုင်မှာပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်မှာပဲဖြစ်ဖြစ်ဘယ်မှာပဲရှိနေပါစေလက်တုံ့ပြန်ပြီးတော့ချေမုန်းကျင်တာကျွန်တော်နားလည်ပါတယ်။ဒါပေမဲ့အပြစ်မဲ့ရဲသားတွေအတွက်လဲတာဝန်ရှိပါတယ်လူတွေအများကြီးထွက်ပြေးကြတာရွာတွေမိရှုခံရတဲ့ဆိုးရွားလာတဲ့သတင်းတွေထွက်လာတာခွဲခြားသတ်မှတ်မှုမရှိဘဲလူတွေအသက်ခံရတာဆတဲ့အခြေအနေတွေကတိတ်ကိုစိုးရင်စရာပါတချို့အချက်လက်တွေကိုအစိုးရနဲ့စစ်တပ်ဘက်ကပြန်ပြီးတော့ညှင်းချက်ထုတ်တာကျွန်တော်သိပါတယ်ဒီဖြစ်ရမျိုးတွေမှာအထောက်ထားပိုင်းနဲ့ပတ်သက်ပြီးတော့တိတ်ကိုသတိထားရမှာဖြစ်ပေမဲ့လည်းထွက်လာတဲ့သတင်းတွေအပေါ်အလေးနဲ့ထားရပါမယ်ပြီးတော့တရားမျှတမှုလည်းရှိရပါမယ်တားရှိနေပြီဖြစ်တဲ့ဒီကိစ္စကိုတကယ့်ကိုပြီးပြည့်စုံနဲ့ချစ်ကပ်မှုနဲ့လုပ်ဖို့လိုပါတယ်။ဒါလို့မဟုတ်ရင်တော့အဲ့ဒီမှာမတိမငြိမ်ခြေနေတွေဆက်ပြီးတော့ဖြစ်နေပြီးမြန်မာတိုင်းနိုင်ငံလုံးကိုပြန့်သွားနိုင်ပါတယ
်။ဒီနောက်ဆုံးဖြစ်ရတွေကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်နေတယ်လို့ထင်ပါတယ်။အစိုးရရဲ့လှုပ်ဆောင်ချက်တွေကနိုင်ငံတကာမှာအရာမတင်ပုံလဲရှိနေပါတယ်။မြန်မာအစိုးရအနေနဲ့ဘယ်လိုမျိုးအကောင်းဆုံးလုပ်တင်တယ်လို့မြင်ပါသလဲခင်ဗျ။
I think they need to be as transparent as it can be. I think they need to do a better job, frankly, of communicating about
what they're doing. ပြည်နယ်မြေပွင့်လင်းမြေသားမှုရှိတယ်လို့ထင်ပါတယ်။ဘာလုပ်နေတယ်၊ဘာကြောင့်လုပ်တယ်ဆိုတာကိုကိုပြီးတော့ကောင်းကောင်းချပြတတ်ပါတယ်။အထူးသဖြင့်တော့အပြစ်မဲ့တဲ့သူတွေကိုအကာအကွယ်ပေးတာနဲ့ပတ်သက်လို့ပါ။သူတို့ကိုတိုက်ခိုက်ခံရတာတိုက်ခိုက်မှုကနေကာကွယ်ရမှာနေဆက်နဲ့တခြားနေရာတွေရဲ့လုံခြုံရေးအတွက်လောက်ရမယ်ဆိုတာတွေကိုနိုင်ငံတကာအတိုင်းအဝန်းကနားလည်မယ်လို့ကျွန်တော်ယူဆပါတယ်။အာနန်ကော်မရှင်စီရင်ခံစာထွက်လာပြီးချိန်မှာ တိုက်ခိုက်တာကိုကြည့်မယ်ဆိုလို့ရှိရင်ဒီအုပ်စုဟာရိုဟင်ညာတွေရဲ့အကောင်းဆုံးအကျိုးစီးပွားဆိုတာကိုတော့ထက်စင်စားထားတဲ့ပုံမှန်ရှိပါဘူးဖြစ်စဉ်ခြေနေကိုလူတွေကနားလည်ပါတယ်ဒါပေမဲ့အပြစ်မဲ့အမျိုးသမီးတွေကလေးတွေအပြန်အလှန်တိုက်ခိုက်တဲ့ကြားထဲရောက်နေတဲ့အမျိုးသားတွေအတွက်ထက်စင်စားတယ်လို့လူတွေကမခံစားကြရပါဘူးအဲ့ဒီလိုထက်စင်စားပါတယ်ဆိုတာမပြောနိုင်မပြနိုင်ရင်အပြစ်မဲ့သူတွေကိုစာနာတနာတယ်ဆိုတာမကြားရတာကြောင့်အခြေခံသဘောတရားကဘယ်မှာလဲလို့လူတွေကစဉ်းစားလာပြီးတော့အစိုးဆုံးကိုတွေးလာကြမှာပါ
။နောက်ထပ်ဗာများဖြည့်ဆွတ်ပြောချင်ပါသေးတယ်တမန်ကြီးခင်ဗျ
။ Well just the great concern and watching from afar. I'm very concerned about some of this international demonization of Dasu which I think is overstated and I think
ဘဝကနေစောင့်ကြည့်နေရပြီးတော့တိတ်ကိုစိုးရိမ်မိပါတယ်။ Dasu အပေါ်နိုင်ငံတကာမှာစိုးရွားစွာပုံဖော်ဝေဖန်နေကြတာတချို့ကြောင့်ကျွန်တော်စိတ်ပူမိပါတယ်။ဒါတွေကအလွန်အကျွံပြောကြတာတွေလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့တွေ့နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခတွေအတွက်မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာတော့မှပဲကျွန်တော်တို့အနေနဲ့အထောက်အကူဖြစ်ဖို့တော့လိုပါတယ
်ဆောရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေထည့်ချမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အထံပညာပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်နေကြောင်းသွေးထုတ်လုံဆောင်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်ညီလန်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။NCA ပြည်ဆာကျုံမှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကန်၈ဖွဲ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာ၄ရက်ကြာဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ညဉ့်ညံ့ရေးအကောင်အထည်ဖော်ရမှာမဟာဗျူဟာတစ်ခုတည်းချမှတ်နိုင်ဖို့ဆွေးနွေးခဲ့တယ်လို့ညဉ့်ညံ့ရေးဖြစ်စဉ်အားနည်းချက်အားတာချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတောက်နိုင်ကွင်းအင်သတင်းပေးပို့ထားတာ
ပါ။စက်တင်ဘာလ၄ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံတွင်ကျင်းပခဲ့တဲ့စီဝေးရဲ့ထူးခြားမှုကတော့ NCA ဖွဲ့ဝင်ပိုးမျိုးရလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကခုလိုပြောပါတယ်။
ဒီနေ့အကောင့်တွေပေါ်ဖို့ကတော့ကျွန်တော်တို့ဒီနေ့ကအစီအပေါ်မှာကျွန်တော်တို့ကြားတော့ဆက်လက်ပြီးတော့ရည်ရွယ်ဆောင်ရွက်ကြမယ်။လက်မှတ်မီထိုးသေးတဲ့ကျွန်တော်တို့ဒီတိုင်းနာဖို့ဖြစ်တာလက်မှတ်ကြီးထိုးနိုင်ရပါမယ်။ဒီလိုရှိရင်ကျိုးရနဲ့တနည်းပြောတိုင်းနာပါတီတွေနဲ့အားလုံးဒီစံကြောင်းပေါ်မှာဒီကြောက်ရွံ့သွားနိုင်ရေးစီဟာတွေလည်းရှိနေပါရဲ့
။ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုအကောင့်တွေပေါ်ရမှာမဟာပြူဟာတစ်ခုတည်းချမှတ်နိုင်ဖို့အတွက်အဖွဲ့အစည်းနဲ့ဆွေးနွေးခဲ့တာပါ။ဒါပြင်ငင်းချမ်းကြီးလုပ်ငန်းစဉ်မှာရောပြည်ကတိုက်ခိုက်မှုပူးတွဲဆောက်ကျွေးရေးကော်မတီရဲ့အားသာချက်အားနည်းချက်တွေကိုပြန်လည်သုံးသပ်ဖို့စီစဉ်နေတယ်လို့လည်းခွန်မြင့်ထွန်းကဆိုပါတယ်
။အခုကျွန်တော်တို့နိုင်ငံရေးပိုင်းရပါတယ်ငင်းချမ်းကြီးပြည်နယ်ကြီးတွေပေါ်ဆောင်တဲ့အခါမှာပုံပြီးရဖြစ်ပြီးရဖြစ်ဖို့တက်ဖို့ဒီနေ့တက်တဲ့ဒီရောသုံးသပ်တဲ့အပြည့်ကိုကျွန်တော်အစိုးရဘက်ကကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့သုံးသပ်ဖို့ပေါ့နော်။တစ်ခါပြည့်တယ်ပြီးတော့ပေါ့။အခုကျွန်တော်တို့ကျွန်တော်တို့ NCA ကျွန်တော်တို့အကောင့်တွေပေါ်ပြီးပြန်ဖို့ပါကျွန်တော်တို့ဤလိုမျိုးနဲ့ကျွန်တော်တို့ကိုယ်ပါတာကိုယ်ပဲသုံးသပ်ထားပြီးဒီနေ့ကအစိုးရနဲ့စမရောပဲနဲ့ကိုယ်တိုင်နဲ့ပေါင်းပြီးတော့မှကျွန်တော်တို့ရပြီးအစီအစဉ်ဆောင်ဖို့အားမြင့်တဲ့အားသာချက်တွေပြန်ပြီးသုံးသပ်ဖို့အဲ့ဒါကိုလည်းကျွန်တော်တို့ကဆောင်ရွက်ဖို့အတွက်အစီအစဉ်ရှိတာ GMC ဖူဒဲတော်ကြီးကွန်ပဏီနဲ့ပတ်သက်လို့ရှိနေတယ်။ကျွန်တော်ကစမရောဘက်ကကိုယ်စားလှယ်တွေနဲ့ကျွန်တော်တို့ပြုခဲ့ပြီးတော့အားကိုဒီလက်တာကိုချတာပါလေ။ကျွန်တော်ဘက်ကလည်းဒီကိစ္စကိုလက်ခံပါမယ
်။လက်ရှိမှာ NCA ဖွဲ့ဝင်တွေထဲကတောင်ပိုင်းရှမ်းပြည်သမတော် RCSS ဆင်နဲ့မြန်မာသမတော်တို့ကြမ်းမှာစီရေပြိပခဖြစ်ပွားနေစေရှင်နေမှာရှိနေပါတယ်ဒီလိုပြဿနာမျိုးမဖြစ်ပွားအောင်အစိုးရသမတော်နဲ့ဆက်လက်ညှိနှိုင်းကြဖို့ဆုံးဖြတ်မှုတွေလည်းရှိခဲ့တယ်လို့ခွန်မြင့်ထွန်းကဆိုပါတယ်
အစိုးရဘက်ကသမတော်ဘက်ကကောင်းဆောင်နေနဲ့ကျွန်တော်တို့ဒီဘက်ကဒီ EU ကကောင်းဆောင်နေနဲ့ဒီဖြေတဲ့ပုံနဲ့ပွဲနေတယ်ဒီဘက်ကတော့ပြောင်းဝင်ရှင်ဒီပွဲတော့ formal informal ရှင်ဒီပွဲဒီမှာဆက်ပြီးကျွန်တော်မပြတ်လွတ်သွားဖို့ဒီအရင်ဖြည့်ဖြည့်လေးပုံပြီးများလာလို့ရှိရင်ကျက်တနာတွေပို့ပြီးတော့ဖြေလျှော့သွားမှာပါ။အဲ့ဒီပေါ်ထားနေကြအောင်ကျွန်တော်ဆောင်ရွက်နေတာ။အဲ့ဒီ GNC ရေးမှလည်းဒီကိစ္စတွေဆက်ပြီးတော့ပြောနိုင်စေအဲ့ဒီအချက်တွေကပြင်ဆင်ရတာဖြစ်ပါတယ်
။လာမယ့်ဒီဇင်ဘာလမှာကျင်းပမယ့်တတိယကြိမ်27ရာစုပင်လုံညီလာခံမတိုင်မီ NC လက်မှတ်ရေးသူထားတဲ့ဒီခိုင်ပြည်လူမျိုးရေးပါတီ ALP နဲ့ရှမ်းပြည်ပြည်နယ်စုဆောင်ရေးကောင်စီ RCSS တို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အစိုးရနဲ့တပ်မတော်ကိုဆက်လက်ညှိနှိုင်းသွားမယ်လို့လည်းခွန်မြင့်ထွန်းကဆိုပါတယ်။
ရှိရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စူဘူအကြံဖတ်မှုဖြစ်စဉ်နဲ့ပတ်သက်လို့အစီအဖွဲ့ဝင်တွေကအခုလိုတုံ့နှက်ချက်အမြင်ပေးထားပါတယ်ကျွန်တော်တို့ကျန်းဖတ်မှုတွေနဲ့လက်မခံဘူးဆိုင်ကျင်တယ်နောက်တစ်ခုကတော့ဒီနေ့ရခိုင်ပြည်မှာဖြစ်နေတဲ့အခြေအားမြင့်ရှိခဲ့တဲ့ပြဿနာဖြစ်တာအဲ့ဒီပြဿနာကိုကျွန်တော်တို့ကလည်းဟိုအပြင်ကကာကွယ်ဖြေရှင်းမှုတွေမရှိခဲ့တဲ့အတွက်
งลุงสายจังหวัดมีการเดโมกราติตาอู่ ABSDF จะเข้าไปลุ่มยาวีปาร์ตี้ ARP ที่ยิมยูราซิโอยิ่งใหญ่กองซี KNLAPC ผู้มีราลุ่มยาวีบัวเจ้า PNLO เช่นมีราตาอู่ CMF เดโมกราซิโอจูบิโอคียันตามรอ TGB ผู้ชิบวะฮะเนื้อมาสุยานเอ็นซีเลมาจิตุท้าวาระเนื้อมายิ่งใหญ่ลุงกันซีมายิ่งยูราตาอินาลุ่มยาวีเฟดเรกองซี UNSC เนเนการอเอ็นซีหลังจากที่สั่งเลยติดตัวมาพี่บีจิตุลุ SP ว่าพี่ตัวสิ่งนี้ยี่ปาร์ตี้กันในอุสานเลยยี่ดังสูงยิ่งใหญ่สุนุยนั้นยี่กอมตี FVNCC เฟดเรนเนการอเอ็นซีหลังจากกุลละมาคันเบยิ่งใหญ่หลังจากเด็กคู่กูพอสังตัวเมลุทุกอย่างท้าวาระคุณยัง
นั่งกูยิ่งพี่บาร์เลยအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဦးတည်လာနေတဲ့ပြင်းအားအဆင့်၅တက်မှတ်ထားတဲ့ဟာရီကိန်းအာမာမုန်တိုင်းဟာကမ္ဘာမှာအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းဖြစ်လာဖို့တက်မှတ်ခံရပါတယ်။တနင်္လာနေ့ကို185မိုင်နှုန်းနဲ့ဒီတိုက်ခတ်တဲ့အာမာမုန်တိုင်းစနေနေ့နှောင်းပိုင်းမှာဖလော်ရီဒါကိုဝင်လာမယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းအန်ဒီရဲ့ဘယ်လိုပြင်ဆင်နေသလဲဆိုတာကိုဖလော်ရီဒါရောက်မြန်မာနယ်ပယ်တွေနဲ့ဆက်သွယ်ထားတဲ့မတ်ရင်ချင်းနိုင်ကပြောပြမှာပါ။
Hurricane Emma မုန်တိုင်းဟာ Florida ပြည်နယ် Miami မြို့ကိုဥတီလာနေပြီးစနေနေ့ညလောက်မှာကုန်းတွင်းပိုင်းကိုဝင်လာနိုင်ဖို့ရှိတယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းပေးလွရာကိုမဖြစ်မနေကြိုတင်ထွက်ခွာကြဖို့အာဏာပိုင်တွေကမနေ့ကစပြီးကြေညာထားပါတယ်။မုန်တိုင်းတန်ကြိုတင်ပြင်ဆင်ရေးတွေကြောင့် Florida မှာဓာတ်ဆီဆိုင်40ရာခိုင်နှုန်းလောက်ဟာဓာတ်ဆီတွေပြတ်တောက်ကုန်ပြီလို့လည်းဒေတာတွင်ရုပ်သံသတင်းတွေမှာဖော်ပြထားပါတယ်။မိုင်ယာမီမှာနေထိုင်တဲ့မတ်ဟန်ဆွင်ကတော့အခြေအနေတွေကိုအခုလိုပြောပြပါတယ်
။ရေကတော့တော်တော်နေရာများမှာကတော့အခုဟိုဆိုင်နေမှာဆိုဒီဘက်မှာဆိုတော့ public supermarket တွေရှိတယ် fresh market supermarket တွေရှိတယ်ပေါ့။ public တွေလည်းပြတ်တယ်ဟိုသူတို့အခုလုပ်နေတဲ့ fresh market မှာဆိုလည်းမနေ့ကတနေ့လုံးရေလုံးဝမရှိတော့ဘူး။ဒီမနေ့မှပဲ truck ကရောက်တယ်ပေါ့နော်ရောက်တော့လဲကိုလဲသူများနည်းသူပေါ့အမြန် truck ရောက်တော့ယူရတာပေါ့မိုင်းရောက်တော့လဲအဲ့လိုပဲခဏလေးနဲ့တော့ကုန်သွားတယ်ရေကတော်တော်များများမှပြက်တယ်နောက်ပြီးတော့စီဆိုလို့ရှိရင်လည်းဓာတ်ဆိုင်တော်တော်များများစီရှိတော့ဘူးမိုင်းဒီသူတို့နေတဲ့ဒီလမ်းကြောင်းတစ်လျှောက်မှာစီဆိုင်6ဆိုင်လောက်ဆိုလို့ရှိရင်2ဆိုင်လောက်ပဲစီရှိတော့သူဆိုလဲအခုစီဆိုင်မှာတန်းစီနေပြီလေဆိုတော့ဟို45မိနစ်တနားရီလောက်တော့တန်းစီရတယ်မိုင်းအဲ့လိုမျိုးတော့ရှိပါတယ
်မုံနိုင်အနေရကိုကာကွယ်နိုင်ဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့တော့
ကိုကတော့အိမ်မှာတော့ပြင်ဆင်စရာရှိတာတော့ဒီရှက်တာတွေပါတွေတော့အကုန်လုံးတက်ပြီးသွားပြီပေါ့အကုန်လုံးပမာတော်တော်များများအတိမိတ်ဆွေတွေမေးကြည့်တော့လဲသူတို့တွေရေတို့ဒီအစားအသောက်တို့တော့ safe လုပ်ပြီးတော့ရှက်တာတွေတော့အိမ်ကြီးအတွက်ကိုတက်ပြီးသွားပြီပေါ့မှားရယ်သူတို့ဆိုလို့ရှိရင်လည်း evacuate zone ထဲမှာ zone A ပေါ့နော်ပထမအဦးဆုံးထွက်ခွာမဲ့ zone E ထဲမှာဦးပါနေတာပေါ့ကိုနေတဲ့ဒီနေရာကတော့
ဘေးလွတ်ရာခြေနေကောသွားဖို့မရှိဘူးလားရှင်
အလုတ်ကတော့မနေ့ရှင်ကတော့မသွားတော့ဘူးပေါ့မရယ်မသွားတော့ဘဲနဲ့အိမ်မှာပဲနေပြီးတော့ပေါ့ကိုကတော့လောလောဆယ်တော့အိမ်မှာပဲနေဖို့အစီအစဉ်ရှိတာပေါ့လေကိုထွက်သူတို့ထွက်ခွာခိုင်းနေမယ်လေကိုကတော့လောလောဆယ်ကတော့ထွက်ခွာဖို့တော့မရှိသေးပါဘူးသူဒီဘက်မှာတော့တခုတော့ရှိတာပေါ့အရန်ဆွဲလာပြီဆိုရင်တော့ပူလိစ်တွေကတအိမ်တက်တအိမ်ဆင်းအားလုံးကို evacuate လုပ်ခိုင်းပါတယ်မှာအဲ့ဒီအချိန်ကျရင်တော့ကိုကတော့ထွက်မယ်ပေါ့မရယ်ဟိုဒီအထုပ်တွေပါတယ်အရေးကြီးစားရစားတဲ့နဲ့ကိုယူရမယ့်အရေးကြီးဆေးတို့နဲ့ဒီဟန်ဂယ်ရီတယောက်တစ်လုံးစီကတော့အစင်းနဲ့တော့ပြင်ထားပြီးပါပြီမှာဟုတ်ကဲ့နောက်ဆုံးမိနစ်မှာထွက်ဆိုရင်တော့ထွက်ရတော့မှာပေါ့မိုင
်ဖလော်ရီဒါအထက်ပိုင်း Jacksonville မြို့မှာနေထိုင်တဲ့ဆရာဝန်ဒေါက်တာဆိုးပိုင်ကလည်းသူတို့ဆေးရုံမှာအရေးပေါ်ကယ်ဆယ်ရေးအတွက်ကြိုတင်ပြင်ဆင်နေကြောင်းအခုလိုပြောပြပါတယ
်ကျွန်တော်လုပ်တဲ့ဆေးရုံမှာဆိုရင် emergency team တွေဖွဲ့ထားပြီးသွားပြီစနေနေ့မနက်ကစပြီးတော့အချိန်ကြီးနေဖို့ဘယ်လိုပဲခေါ်ပြီးစုထားပြီးevacuation တွေတော့လုပ်နေရပါပဲ Florida တောင်ပိုင်းဆေးရုံတွေဆိုပိတ်သွားပြီအခုဆိုကျွန်တော်အလုပ်လုပ်နေဆေးရုံကမြင်နေရလေ95 freeway ဟိုးဟိုဟာတိတက်တဲ့ Virginia ရို့ main ထိတက်တဲ့ freeway က northbound လို့ရှိရင်ကားရဲ့ကြက်သိပ်ပြီးတော့ဟိုပိတ်နေပြီဒါ freeway တစ်ခုလုံးက
West Plum Beach မြို့မှာနေထိုင်တဲ့အဆိုတော်မင်းမြတ်နိုးခင်ကလည်းမုန်တိုင်းတိုက်မဲ့ပမာဏဟာအရန်ကြီးတဲ့အတွက်ကြောင့်ကာကွယ်နိုင်ဖို့အတက်နိုင်ဆုံးပြင်ဆင်ထားကြောင်းအခုလိုပြောပါရစေ
။ပြင်ဆင်ထားတယ်ပြင်ဆင်ထားတော့အဆုံးပဲဂျေတို့အဲ့မှာတက်စီရတော့မနေ့က Costco မှာတန်းသွားစီတာတနားရောက်ကြတယ်စီလိုက်ရတယ်ပ ပြီးတော့ gas တို့ပြီးတော့အစားအသောက်တွေအိမ်ဝင်တော့အကုန်ကားပြီးသွားပြီ။ညီမကကဒီကိုရောက်တာက10နှစ်လောက်ပဲ10နှစ်မှောင်မကြည့်သေးဘူးလေနော်။ 10 နှစ်ခါပြီးတော့ညီမမမိလိုက်ဘူး။ဒါပေမဲ့အခုတစ်ခါကတော့သူတို့ပြောတာကတော့အကြီးဆုံးပဲလို့ပြောတယ်။ဘာလို့သူကအချင်းကပထမ400လို့မိုင်400လို့ပြောပြီးတော့အခုလည်းကြာမိုင်600ဖြစ်သွားဆိုအမှတော်တော်ကြီးတယ်မှာအဲ့ဒါကြီးကဘယ်မှပြေဆုံးလို့မှာမဟုတ်ဘူး
။အဲမမုံတိုင်းဟာစနေနှောင်းပိုင်းကနေတနင်္ဂနွေမနက်ပိုင်းအထိ Florida ကုန်းတွင်းပိုင်းကိုတိုက်ခတ်နိုင်မှုရှိတယ်လို့လည်း American မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ Hurricane အဲမမုံတိုင်းဟာလက်ရှိမှာ Caribbean ကျွန်းစုနိုင်ငံတွေထဲက Dominican ကိုဗဟိုပြုဖြတ်တန်းနေပါတယ်။လေတိုက်နှုန်းတစ်နာရီမိုင်180ကျော်ရှိတဲ့မုံတိုင်းဖြတ်တန်းခဲ့တဲ့ပေါ်တူရီကိုအပါအဝင်ပြင်သစ်နဲ့ Dutch နိုင်ငံတို့ပိုင်ဆိုင်တဲ့ Saint Martin ကျွန်းတွေမှာတော့လူပေါင်းများစွာဟာလျှက်စစ်မီးပြတ်တောက်မှုကိုရင်ဆိုင်ခဲ့ရပါတယ်။ထိခိုက်ဆုံးရှုံးမှုကြီးကြီးမားမားဖြစ်ပေါ်ခဲ့ပြီးလူနေအဆောက်အုံအတော်များများပျို့ကျပျက်စီးနေတာတွေကိုကောင်းကင်ကရိုက်ထားတဲ့ဓာတ်ပုံတွေမှာမြင်တွေ့ရပါတယ်ရှင
်။မင်းအင်ဂျင်နိုင်ပြောပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဟာသူ့ဝန်ကြီးဌာနကိုကြီးကြီးမားမားအပြောင်းလဲလုပ်ဖို့ကတိပြုလိုက်ချိန်မှာပဲအောက်လွှတ်တော်ရဲ့နိုင်ငံရေးကော်မတီဥက္ကဋ္ဌဘက်ကတော့စိုးရိမ်မှုရှိကြောင်းထုတ်ပြောလိုက်ပါတယ်။ကဘာပေါ်မှာချင်းကြောက်စိန်ခေါ်မှုတွေရှိလာနေချိန်မှာဒီဝန်ကြီးဌာနပိုအင်အားကောင်းလာအောင်လုပ်ရမယ့်အချိန်ဖြစ်တယ်လို့ပြောဆိုဝေဖန်မှုတွေအကြောင်းပြည်ရေးသတင်းတော့စင်ဒီစိတ်ရဲ့သတင်းတော်ကိုကိုဝင်းမင်းကတင်ဆက်မှာပ
ါဟုတ်ကဲ့ပါဒီအစီအစဉ်ကစားထုတ်ပြန်ပွဲကို Atlantic Council သုတေသနဌာနမှာပြုလုပ်ခဲ့ရမှာ American Outlook တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice လည်းရှိနေပါတယ်အစိုးရပါတီ Republican Party ဝင်လည်းဖြစ်တဲ့ဥက္ကဋ္ဌ Rice ကသမ္မတ Donald Trump အဆိုပြုထားတဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ USAID လို့ခေါ်တဲ့အမေရိကန်ရဲ့နိုင်ငံတကာကူညီပေးအေဂျင်စီတို့ရဲ့ဘတ်ဂျက်တွေကြီးကြီးမားမားဖြတ်တောက်မှာကိုသူမထောက်ခံဘူးလို့ထုတ်ပြောလိုက်ပါတယ်။ဒေါက်တာရိုက်စ်က
When the administration first announced its proposed cuts
ဟုတ်ကြော်ရေးဘက်အနေနဲ့ဘတ်ဂျက်30ရာခိုင်နှုန်းလျှော့ချဖို့ပထမဆုံးကြေညာလိုက်တဲ့အချိန်တုန်းကကျွန်တော်စိုးရိမ်မှုကိုထုတ်ပြောပြီးသားပါ။ကျွန်တော်တို့အနေနဲ့ပိုတောင်တိုးပေးသင့်တာပါ။အခုလိုဖြတ်ပြမဲ့အစားလေးကျွန်တော်တို့ပိုကြုံနေရတဲ့ချင်းကြောက်မှုတွေရှိလာလို့လေအကြမ်းဖက်မှုတိုက်ဖြတ်ရေးတွေဥပဒေတွေအသက်ဝင်လာအောင်ရေးယူဆောင်ရွက်ရတာတွေလူသားချင်းစာနာမှုဆိုင်ရာကူညီရေးအစည်းအဝေးတွေစတာတွေအတွက်လေ
ဒါအပြင်နိုင်ငံခြားရေးဝန်ကြီး Rex Taylor ဆန်အနေနဲ့လည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကမ္ဘာတစ်ဖွန်းက American တန်ယုံတွေမှာထိပ်ပိုင်းအရာရှိတွေလက်လက်နေတာကိုအ мян ဖြစ်တင်းပေးဖို့တောင်းဆိုလိုက်ပါတယ
် The men and women of the department need
ဒီဝန်ကြီးဌာနကဝန်ထမ်းအမျိုးသားအမျိုးသမီးတွေအနေနဲ့အုပ်ချုပ်ရေးဆိုင်ရာမူဝါဒတွေကိုကောင်တယ်ဖော်ဖို့နဲ့အရေးပါတဲ့မျိုးသားလူကြိုရေးတာဝန်တွေကိုထမ်းဆောင်နိုင်ဖို့ထိရောက်တဲ့အမိန်ပေးစနစ်ပုံစံလိုအပ်နေပါတယ
်။အငြိမ်းစားသံအမတ်တွေပါတဲ့ပါတီဇွဲမရှိတဲ့ဒီအကြံပေးအဖွဲ့ကလည်းဥက္ကဋ္ဌ Rice ပြောတာကိုသဘောတူကြပြီးသူတို့အစီရင်ခံစာထဲမှာလည်းတချို့ American နိုင်ငံရဲ့ဝန်ကြီးဌာနမှာမလိုအပ်တဲ့ဖြူရုံနဲ့ယုံတွေကိုရှော့ချပြီးထိပ်ပိုင်းနဲ့အလဲပိုင်းဝန်ထမ်းတွေကိုတင်တန်းကောင်းကောင်းပေးကာဒီဝန်ကြီးဌာနကိုအားဖြည့်ပေးဖို့မဖြစ်မနေလိုအပ်နေကြောင်းဖော်ပြထားတယ်လို့ဆိုပါတယ်။အငြိမ်းစားသံမတ်ကြီး Chester Crocker က
We cannot afford a weakened state to
ပြည်အရော့သွားတဲ့နိုင်ငံခြားရေးဝန်ကြီးဌာနဖြစ်သွားလို့မရပါဘူး။ budget short ပြီးရတဲ့ဥဆောင်စွမ်းအားနည်းတဲ့တန်တန်းကောင်းကောင်းမပေးနိုင်တဲ့ bureaucracy ထိန်းချုပ်မှုများလို့နဲ့နိုင်ငံခြားရေးဝန်ကြီးဌာနမျိုးဖြစ်လို့မရပါဘူး။ဒီထက်ပိုကောင်းအောင်လုပ်နိုင်ဖို့ဒီဝန်ကြီးဌာနကိုပိုအားဖြည့်ပေးရမှာပါ။ပိုပြီးတော့ပြန်လည်တည်ဆောက်ပေးရမှာပါ။စွမ်းရည်မြင့်တက်ပေးဖို့လည်းလိုပါတယ်
။အချိန်ထဲမှာနိုင်ငံခြားရေးဝန်ကြီးဌာနမှာထိပ်ပိုင်းဗန္ဒာရေးတာဝန်ယူခဲ့ရတဲ့အငြိမ်းစားရာရှိသူကလည်း9/11 လို့ခေါ်တဲ့2011ခုနှစ်စက်တင်ဘာ17ရက်အမေရိကန်နိုင်ငံတွင်အကြမ်းဖက်မှုနောက်ပိုင်းမှာတန်တမာလုံခြုံရေးဇီးတွေကမိုးထီအောင်မြစ်တက်ကုန်တယ်လို့ထုတ်ပြောခဲ့ပါတယ် SOSV လို့တို့ကခေါ်တဲ့ငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာစွန့်ဦးတည်ထွင်သူများအဖွဲ့ကစီးပွားရေးလုပ်ငန်းရှင် Brett Higgins ကလည်း
We now spend more securing the State Department
ကျွန်တော်တို့အခုဟာကနိုင်ငံရေးဝန်ကြီးဌာနကိုလဲပတ်ဖို့တုံးလာတဲ့နိုင်ငံရေးဝန်ကြီးဌာနပို့လုံခြုံရေးအတွက်တုံးနေတာပါဒီကိစ္စကိုဆွေးနွေးဖို့လိုနေပါပြီ
တကယ်တော့ဒီအစီအစဉ်ကစားထုတ်ပြန်ပွဲကိုတက်ရောက်လာတဲ့ကျွမ်းကျင်သူတွေအားလုံးကအမေရိကန်ပြည်တွင်းလုံခြုံရေးနဲ့အမေရိကန်တပ်တွေဘေးအန္တရာယ်ကင်းနိုင်ဖို့အတွက်တရမန်ဆက်ဆံရေးကအရင်ထက်အများကြီးကိုပိုအရေးကြီးလာနေပြီလို့အားလုံးသဘောတူခဲ့ကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့တောက်တာနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်နေတဲ့ line numita 32 kHz 633ည line numita 40 kHz 933ည line numita 50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာ American Alien 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ဒီရေကတာတိဆော့မဲ့နေရကစကိုင်းငလင်ကျွတ်ပြတ်ကျွေးနဲ့ကီလိုမီတာ100ဝန်းကျင်လောက်တာရှိတယ်ဒီရေကတာကျိုးပဲ့ခဲ့လို့ရှင်ကအနာကအတွက
်ကချင်းပြည်နယ်မှာရေကတာတိဆော့မဲ့ကိစ္စဒေသခံတွေရဲ့စိုးရိမ်ချက်တွေကိုနောက်ပိုင်းနှားဆင်ရဖို့ရှိပါတယ်အခုတော့နန်နယ်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်ဒီကိတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက show show ကပြပါ your your ကသင် true true ကအစ်စ်မှ colors colors ကအယောင်းလို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာမပါပဲစာလုံးပေါင်းပါလေလို့တို့ရရှင်များကိုအဟုတုတဖြစ်တင်ပြလိုပါတယ်စကိုက်ခွန်ရဲ့တိုက်ရိုက်အသေးသေးကတော့သင်ရဲ့အယောင်စိအယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီအသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရာမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်ကိုဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှင်းစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညွှန်းထားတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Floyd ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူအများစုကရည်စားဘဝတွင်းနေတော့ဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူးတကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားတာကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Show your true colors.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာရတန်ပို့ချသွားတဲ့ American Indian 3 English သင်ခန်းစာကိုနားဆင်ကြရတာပါ။ Indian English သင်ခန်းစာအရှိကို VOA ရဲ့ရုပ်မြင်သံကြားမှလည်းအပတ်စဉ်စောင့်ကြည့်နိုင်တယ်လို့တနင်္ဂနွေမနေ့ကမှ VOA ရဲ့ Radio ကနေလည်းထုတ်လွှင့်ပေးနေပါတယ်။အခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာ Autism ယောဂာနဲ့ကာကွယ်ဆေးထိုးတာမပတ်သက်ကြောင်းတင်ပြထားပါတယ်။ Autism ခေါ်စိတ်ခံစားမှုနဲ့ပေါင်းသစ်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂာဟာဝက်သက်ကာကွယ်
စိတ်ထိုးရာနဲ့ဆက်ဆက်နေတယ်လို့တန်တရားဖြစ်စေနေတဲ့သတင်းမှားတွေမြန်မာနိုင်ငံမှာမကြသေးခင်ကထွက်ပေါ်လာတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းကလေးအထုကုနဲ့စိတ်တက္ကသိုလ်တက်ကလေးကျန်းမာပညာဌာနပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာမြန်မာနိုင်ငံမှာအခုပေါ့နော်ကာကွယ်ဆေးအထူးသဖြင့်တော့ဒီဝက်သက်ကာကွယ်ဆေးထိုးတာကြောင့်ဒီ autism လို့ခေါ်တဲ့ကလေးတွေမှာစဖြစ်တဲ့ဒီစိတ်ခံစားမှုပုံမှန်မဖြစ်တာဒါမှမဟုတ်လည်းဒီပေါက်သင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒီနှစ်ခုဆက်ဆက်တယ်ဆိုပြီးတော့မကြခင်ကဒီလူမှုကွန်ရက်တွေမှာရေးသားမှုတွေကြောင့်မိဘတွေမှာတော်တော်လေးဒီကာကွယ်ဆေးထိုးဖို့အတွက်စိုးရိမ်တာတွေဖြစ်ခဲ့လို့ကြားပါတယ်ဆရာဘယ်လိုမျိုးအနေအထားရှိလဲဆရာ
အဲ့မကြခင်ကပဲမြန်မာတွေလည်းပြင်ရတဲ့လူမှုကွန်ရက်ဆက်မနာတစ်ခုပါနိုင်ငံသားမှရေးဆိုင်နေတဲ့ဆရာမတရားက2015ခုလောက်ကဒီဗီဒီယိုတစ်ခုတင်ခဲ့တယ်ကွာအဲ့ဒီဗီဒီယိုမှာတော့အမေရိကန်မှာလုပ်ခဲ့တဲ့သုတေသနမှာဒီအမေရိကန် CDC ကအော်ဒီဇင်နဲ့ပတ်သက်လို့ website တိုက်တူပချေအောင်သူတို့ဒီမှာထိုးတဲ့ MMR ပဲရှိတယ်ဆက်ဆံမှုမရှိဘူးဆိုတော့သုတေသနဆရာလုပ်တဲ့ချိန်မှာသင်ခံမှုတစ်ခုရှိတယ်ဆိုတော့ဗီဒီယိုတင်ခဲ့တယ်အဲ့တော့ဒီဗီဒီယိုကြည့်တော့လည်းတချို့လူတွေက MMR ပဲရှိနေပေါ့အော်ဒီဇင်နဲ့ဆက်ဆံမှုရှိသလားဆိုတော့အဲ့ဒါတည်းအဖြစ်ဆရာကြီးပြန်မဆုံးပါဘ
ူး။ဟုတ်ကဲ့ဆရာ။အခုလိုဒီဆက်ဆက်မှုကလက်တွေမှာတကယ်ရှိလားဆရာကြီ
း။မရှိပါဘူး။ဒီလိုဒါကခိုင်မာတဲ့သုတေသနတွေကပြောပြသားချက်ပါ။1998ခုနှစ်လမှာအမေရိကန်မှာပေါ့နော်ဒေါက်တာဝိတ်ဂျီယိုဆိုတဲ့သုတေသူတစ်ယောက်ကကလေးဆယ်နှစ်ယောက်ကိုလုပ်တဲ့သုတေသနစာရင်းတစ်ခုပေါ့။နာမည်ကြီးချတဲ့ကူမှာပါခဲ့ပါ။အဲ့ဒါက7ယောက်မှာအော်ဒီဇင်နဲ့ဆက်ဆက်ပြီးဒီသူတို့ဒီမှာထိုးတဲ့ဝက်သက်ပချက်ယောက်ဂျိုက်တိုယောဂါသာဝယ်စင်းနဲ့အော်ဒီဇင်ယောဂနဲ့ဆက်ဆက်တယ်ဆိုတဲ့စာရန်တစ်ခုပါခဲ့ပါတယ်။ဒါပေမဲ့ဒီစာရန်ကိုနောက်ကျတော့သုတေသနချက်လက်တွေအခိုင်အမာရှိလို့ဆက်ဖြတ်ပြီးသားပါဒီကံနေအောင်ပြန်လဲရုပ်သိပြီးသား။ဒီဒေါက်တာဝိတ်ကြီးကိုလည်းကိုယ်လည်းသုတေသနနဲ့ပတ်သက်လို့ရိုးသားမှုရှိဖို့ဆိုပြီးတော့လိုင်စင်သိမ်းပြီးသားဖြစ်ပါတယ်။အဲဒါပေမဲ့ဒီစာရန်ရဲ့တရက်ကြောင့်အမေရိကန်နဲ့ UK လိုမျိုးနိုင်ငံတွေမှာတော့ဘဝတက်ပချေအောင်တဲ့ဒေါက်တာဝဇီလွှမ်းခြုံမှုတော်တော်လေးချပါတယ်။အဲ့လိုကြာတော့တဲ့အတွက်ကြောင့်ဒီလိုနိုင်ငံမျိုးမှာတော့ဝက်သက်ယောဂကတ်ယောဂအတွင်းဖြစ်ပွားမှုတွေပြန်လည်ဖြစ်ပွားခဲ့ပါဘူး။ဒါပေမဲ့ဒီဆရာကိုပို့ပြီးတော့သုတေသနကြီးပြန်ဆက်လုပ်ကြတဲ့အခါအမေရိကန် CDC တခုလည်းမပါဘူး။ဂျန်နဲ့နိုင်ငံဒိဒီယသုတေသနကြီးပြဒီသုတေသနကိုတတော်ကိုတင်းထန်လုပ်ပါ။ကလေးတွေခုနကဒေါက်တာဝေဖီရဲ့7ယောက်ဆရာမျိုးမဟုတ်ဘူး။သူကတောင်းတောင်းချီတဲ့ကလေးတွေပုံမှာလေ့လာခဲ့တယ်။အဲ့လိုလေ့လာတဲ့အခါကျတော့အများစုသောသုတေသနတွေမှာကသူတင်တာအကုန်လုံးပြီးတော့ပါပဲ။ထိုင်ငယ်မှာဒါဒီဘာမှဆက်ဆံမှုမရှိဘူးဆိုတာပြပြီးသားဖြစ်ပါဘူး။ဒီ2019ခုနှစ်ဧပြီလမှာထပ်ပြန်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီ declaration vaccine position ပြပါပါတော့။အဲဒီမှာလည်းဒီ MMR ဝတ်သက်ပချက်အောင်တည်သူကာဝင်နေတဲ့ဒီ autism ဖြစ်တဲ့ဆိုတာအလုံးစုံဆက်ဆံမှုမရှိဘူးဆိုတော့ခိုင်မာဆိုထားပါတယ
်။ဟုတ်ကဲ့ဆရာ။ဒီနိုင်ငံကဒီသူတေသနာတွေခုနဆရာပြောတော့ဒီထောင်နဲ့တောင်းနဲ့ချီပြီးတော့လှုပ်ထားတာဖြစ်ခဲ့တာကိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအလှမ်းဝင်နေတဲ့အနေထားရဟိုကြုံမသိနိုင်ခဲ့ကြဘူးပေါ့ဆရာနော်။အဲ့ဒီခါကျတော့ကျွန်တော်တို့ကအခုကောင်းတာတော့
ဟုတ်ကဲ့
ဟုတ်ကဲ့ဟိုတခြားနိုင်ငံတွေမှာအခုဆရာပြောတဲ့ဟုတ်ကဲ့ပြောပါဆရာ
။ဒီနည်းကုန်ကတော့ကျွန်တော်ကြားပါပြီ။အမှန်2015ကျမှဒီ CDC မှာပါတဲ့သုတေသီတရားကတိုက်ချိန်မှာစာရန်ထဲမှာပါတဲ့ချက်လက်ချက်အချိန်ကြာတာမိခဲ့ပါတယ်ဆိုလို့ပြန်ပြီးတော့ပေါ်ထုတ်တာရှိလို့အဲ့မှာတကယ်လေးပြန်ရင်းပွားတာဖြစ်တာ။ဒါပေမဲ့အဲ့လိုသူပြောတဲ့စာရန်ကတက်စီဗီစီကချန်တာမဟုတ်ဘူးဒါဒီရင်းမရှိတဲ့အချက်လက်လေးတခုတော့ပါအဲ့ဒါကြောင့်မလို့ဒါဒီရှင်းရှင်းမခိုင်ပါဘူးလို့ပြန်ပြီးတော့ရှင်းရှင်းပြတာလည်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာမြန်မာနိုင်ငံအတွက်ဒီကောင်းတာကတော့တခြားနိုင်ငံတွေမှာအခုလိုပြဿနာတက်ခဲ့မှုတွေအတွက်ကာကွယ်ဆေးထိုးတာနည်းတဲ့အတွက်ဒီ outbreak ပေါ့နော်အကြီးအကျယ်ကိုပဲဒီဝက်သက်တွေ
လာ
ဖြစ်ခဲ့တဲ့အားမျိုးကျွန်တော်တို့နိုင်ငံမှာမဖြစ်အောင
်ဖြစ်ခဲ့တယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာကောအဲ့လိုဖြစ်လာမဲ့စိုးရိမ်ရတဲ့အနေအထားရောရှိလားဆရာ
ကျွန်တော်တို့နိုင်ငံရဲ့ဒေတာပြောရင်ပေါ့ပထမချက်ပြောရင်တော့သူတို့ဒီမှာစံတက်တဲ့ကာကွယ်ပေးရဝက်သက်တစ်ချက်အောင်တိုက်တိုးပါ MMR လို့ခေါ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီကေတော့အခုချိန်ထိတော့လည်းဒီမျိုးသားကာကွယ်ရေးထိုးစီမံချက်ပါ MMR မထူးပေးနိုင်သေးပါကျွန်တော်တို့ကဝက်သက်တိုက်တိုးတာ MMR ပဲထိုးပေးနိုင်ပါနောက်တစ်ခုကခိုင်မာတဲ့သုတေသနကြီးရတယ်လုံးဝဆက်ဆံမှုမရှိဘူးဆိုတာပြပြသားပါကျွန်တော်နိုင်ငံကတော့ဝက်သက်ကာကွယ်ဆေးရအင်မတန်ကိုအကြီးအကျယ်လိုအပ်ပါတယ်။ဒါဆိုကျွန်တော်တို့ကဝက်သက်ဖြစ်နိုင်ကြရရှိနေလို့ပဲပေါ့နော်။ဒါဆိုဒီကာကွယ်ဆေးတစ်ခုက ည်သူလူတို့ကြားမှာလုံးဝကာယယောဂအစမဖြစ်ဘူးဆိုရင်သူ့လိုက်ဒါကွယ်မှုခုခံသွားရှိမှုစေတနာခေါ်ဆိုတော့ heart immunity တော့ရှိဖို့လိုပါတယ်ဆိုလိုတာလူတရားမှာဒါကွယ်ဆေးကို80နဲ့ပဲထိုးထားလို့ရှင်းစေရရင်လည်းထိုးထားရင်ပြန်နဲ့20ရရင်တော့ကုနိုင်နေတယ်အဲ့မျိုးဆိုလို့ရှိရင်မရသေးဘူးဒီ target ကဖြစ်တင်တာတော့တရားမှာ95ရရင်လုံးထက်တယ်အဲဒီကာဝေးလေးလမ်းကြောင်းပေါ်ရှိသွားပြီဆိုတော့ကျန်တဲ့900ရရင်တော့လည်းတရားနဲ့တရားကုသနိုင်မှုဖြစ်နိုင်တော့အဲကျွန်တော်နိုင်ငံရင်းနဲ့ဆိုလို့ရှိရင်ဝက်ကာဝေးလေးလမ်းကြောင်းမှုက95ရရင်လုံးမရသေးပါဘူးသူ့နှစ်ပိုင်းနေမှာ90ရရင်တော့နောက်ပဲရတယ်ဒါလည်းကတည်းကပထမအချိန်ပေါ့နော်ဒုတိယအချိန်မှာထိုးမှပိုစိတ်ချတယ်ဒုတိယအချိန်လမ်းကြောင်းမှုဆိုရင်85ရရင်တော့တော့ရှိပါသေးတယ်အဲကြောင့်လည်းကျွန်တော်နိုင်ငံမှာဒီကာဝေးလေးမရတဲ့20ရရင်တော့20ရရင်တော့20ရရင်တော့ဒီကလေးတွေကသုံးနှစ်လောက်ဆီလာရင်ဆူလာရင်သုံးနှစ်တစ်ချိန်လောက်ဒီဝက်သက်ကကာယယောဂအတွင်းဖြစ်ပါတယ်အဲ့လိုသုံးနှစ်တစ်ခါလောက်လည်းဒီကာဝေးလေးလုံးချုံမရတဲ့လူကြီးများများလာတဲ့အတွက်ဝက်သက်ကိုဆူလိုက်ပြုံလိုက်ကာဝေးလေးထိုးရပါတယ်အဲ့လိုမျိုးကျွန်တော်က2009မှာတစ်ချိန် 2010 မှာတစ်ချိန် 2015 ခုနှစ်မှာတစ်ချိန်လုပ်ပြီးပါပြီ 2018 မှာလုပ်ဖို့ဖြည့်ရှင်ရှိပါတယ်ဒါပေမဲ့အဲ့ဒီမတိုင်ခင်ကိုဒီ2019မှာကျွန်တော်တို့အများကြီးတော့မပေါ့တန်တိုင်ကောင်းတိုင်းတာဆိုရင်တော့တဲ့င်းပြည့်တဲ့ဒီနာ600လောက်ရှိပါတယ်။နောက်ဒီကျွန်တော်တို့နာဂမှာဖြစ်သွားတဲ့ weather cut outbreak ပေါ့နော်ဒီနေ့ဒီမှာဖြစ်သွားတယ်။အဲဒါဆိုလည်းသူတို့မှာကာဝေးလေးလမ်းကြောင်းမရှိလို့သွားလာရခက်ခဲလို့။အဲတော့ weather ကာဝေးလေးကိုကလေးတိုင်းကကျွန်တော်တို့မြို့သားကာဝေးလေးတို့ဒီကန်တက်မှာကိုလာမှာတည်းမကိုလာမှာ weather ကြိုက်တို့ထုတ်ပေးပါတယ်။ဒီနေ့ခွဲမှာ weather ထုတ်ပေးပါတယ်။မကြာခင်လာကတော့ကျွန်တော်တို့ weather ကြိုက်တို့ကြောင်းထုတ်ပေးကြတော့ဖြစ်ပါတယ်။ဒါကလေးတွေတက်နေတဲ့အချိန်မှာကိုယ်တည်းယောဂကကမ်ပိန်းဒီကောင်မှုမကောင်းရင်သူတည်းဆုံးချုံးနိုင်တယ်ဒါဒီကာဝေးလေးနဲ့ကောင်းမှုမထီထီရောက်တော့လွယ်တူရနိုင်တဲ့ယောဂလည်းဖြစ်နေတယ်နိုင်ငံတော်ကိုယ်တိုင်ကလည်းကုန်ကြစီခံပြီးတော့ကလေးတိုင်းကိုအခမဲ့ထိုးပေးနေတာပါအဲတော့ဒီကာဝေးလေးကိုမိမတွေကယုံကြည်နဲ့ဒီရနုံးပြည့်မိပါထုံးနိုင်ဖို့ကသင်တန်းကိုရည်ကြည်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းမင်းမြန်းတင်ဆက်ခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့ BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်နေပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစံဖက်အဖွဲ့ဝင်တွေကြားအပြင်းအထန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။စုကူအစံဖက်မှုတွေကူးဆက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတဲ့ဆိုတာနဲ့ခွင့်ပြုချက်မရှိဘဲကြောက်မီးတွေလောင်စာနဲ့လဲပတ်နေတဲ့ဒီလက်မြေစက်ရုံအပေါ်အရေးယူဖို့မူပြီးနဲ့လွတ်တော်ကနေမဲခွဲဆုံးပြတ်ခဲ့တဲ့အကြောင်းလေးကိုကြားစားရမှာပ
ါ။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချာတန်းကျေးရွာမှာနေမြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားလွန်ခဲ့တဲ့တင်းနှံလာနေညနေပိုင်းကအပြင်းထန်ဖိကတ်မှုဖြစ်ပွားခဲ့ပါတယ်။နေမြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေကဗလီကန်နေစတင်ပစ်ခတ်တဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့ရတာဖြစ်ပြီးညနေ3နာရီကနေည9နာရီကျော်အထိပစ်ခတ်တံတွေကြားနေရတယ်လို့ကင်းချောင်းရွာသားတွေကပြောပါတယ်။အလားတူစက်တင်ဘာလ5ရက်နေ့မနက်ပိုင်းကလည်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တစ်ဖွဲ့ဂျင်းတော်ကျေးရွာအရောက်မှာအကြမ်းဖက်သမား10ဦးခန့်ကဝိုင်းဝန်းပစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရပြီးအကြမ်းဖက်သမားအလောင်းတလောင်းနဲ့တနက်တလက်ကိုတင်းစီရမိတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်တွင်းမှရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေစတင်တိုက်ခိုက်တဲ့အတွက်အခုချိန်ထိမောင်တော်ခရိုင်တွင်းမှတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပြီးဖြစ်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရပ်ကိုစွန့်ခွာခဲ့ကြသလိုမောင်တော်မြို့နယ်ကတချို့နေရာတွေမှာလည်းအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေပိတ်မိနေတဲ့အပေါ်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မောင်တော်မြို့ကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်
။ရခိုင်ပြည်နယ်မောင်တော်ဒေသအချမ်းပတ်မှုတွေနဲ့ဆက်ဆက်ပြီး
မြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့ကြီးတချို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကစက်တင်ဘာ5ရက်နေ့ကသတင်းထုတ်ပြန်ထားတဲ့အတွက်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားရန်ုံပြည့်အုံပြုပြီးဂျိုတင်စီမံမှုတွေလှုပ်ဆောင်ထားကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါ့အပြင်မွန်ပြည်နယ်ဆိုရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဝင်းနိုင်ဦးကမော်လမြိုင်မြို့ပေါ်ကအစ္စလမ်ဘာရာရေးခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံပြီးရခိုင်ပဋိပက္ခကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကိုကူးဆက်လာမှုမရှိစေဖို့ပလီဝုဒ်ပြုကျောင်းတွေမှာလူစိမ်းတွေလက်မခံဖို့ဝိုင်းဝန်းကူညီပေးဖို့မှာကြားခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်နယ်ဆက်မှရှိတဲ့ဆယ်လန်အုပ်စုကမန်ကန်ရွာမှာလက်လုံမိုင်းတလုံးပောက်ကွဲလို့ရွာသားတဦးထိမှန်တေဆုံးခဲ့ပါတယ်။စက်တင်ဘာလ6ရက်မနေ့ပိုင်းကဝမ်လွိုင်မန်ကန်ရွာလေဆရက်တိကန်း6တွေပုံထားတဲ့နေရာမှာမိုင်းပောက်ကွဲခဲ့တာဖြစ်ပြီးအတုပအိမ်မှာလာကူတဲ့အသက်45နှစ်အရွယ်နမ်ဆန်ရွာသားဆိုင်ယီမိုင်းဆထိမှန်လို့ဆေးရုံအပေါ်လမ်းမှာတေဆုံးသွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးတာဝန်ရှိပုဂ္ဂိုလ်တွေလာရောက်စစ်ဆေးတဲ့အခါမှာတော့လက်လုံမိုင်းအမျိုးအစားမှန်းသိရပြီးထမန်စစ်ဆေးရမှာမန်ကန်နဲ့နမ်ကတ်ရွာနယ်ဆက်မှမပေါက်ကွဲသေးတဲ့မိုင်းနှလုံးကိုထမန်တွေ့ရှိမိကြောင်းနဲ့လက်တယ်ကိုတော့မသိရကြောင်းအုပ်စုအုပ်ချုပ်ရေးမှူးကပြောပါတယ်။အင်ဂျီတရာကျော်ရှိမန်ကန်လွာရွာနမ်ကတ်ရွာမိုက်ဆက်ရွာမှာတအံ့ပလောင်ရွာသားတွေနေထိုင်ကြောင်းသိရပါတယ်။
ကချင်လူသူတွေသဘောမတူကန့်ကွက်နေတဲ့ကြားကတိဆောက်ဖို့ကြိုးပမ်းနေတဲ့ငေါ့ချမ်းမြင့်ရေကရာစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကနေငေါ့ချမ်းခါကိုကာကွယ်ဆုဆိုတဲ့ကောင်းစင်နဲ့ကန့်ကွက်ကြေညာချက်ကိုဩဂုတ်လကုန်မှာဆုတ်ပြန်ထားခဲ့ပြီးဈေးစာရှင်းလင်းပွဲတွေဆက်လက်လှုပ်ဆောင်ခဲ့ပါတယ်။နေပြည်တော်ပဟိုဆိုရကလည်းတိဆောက်ဖို့ကြိုးပမ်းနေတဲ့ရေကရာစီမံကိန်းကိစ္စကိုနိုင်ငံတကာသိရှိသွားအောင်ရန်ကုန်မြို့မှာဈေးစာရှင်းလင်းခဲ့ကြပါတယ်။ဒီငေါ့ချမ်းခါမြင့်ရေကရာစီမံကိန်းဟာဒီရခိုင်တွေသဘောမတူမှုကြားကသေအိုဆိုရနဲ့ဆက်သွယ်ပြီးနေပြည်တော်ပဟိုဆိုရကအခုလိုအသမပြုနေတဲ့အပေါ်မှာနိုင်ငံတကာကသိရှိအောင်ခင်းပြခဲ့တာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ကဥဆောင်မိုင်ကပြောပါတယ်
ချင်းလူမျိုးတွေရဲ့တိတ်ခါကြဆင်းစေပြီးလူမျိုးခွဲခြားတဲ့စကားလုံးတွေအတန်းချိန်အတွင်းကြောင်းစာနဲ့မတက်ဆိုင်ပဲပြောကြားခဲ့တဲ့ကလေးတက္ကသိုလ်ကမြန်မာစာကတိကဒေါ်တန်းတန်းမော်ကိုထိရောက်စွာအရေးယူပေးဖို့ချင်းစာပေနဲ့ယဉ်ကျေးမှုကော်မတီကလေးကနေပြည်ထောင်စုဝန်ကြီးပညာရေးဝန်ကြီးဌာနကိုတိုင်ကြားထားပါတယ်ဒေါ်တန်းတန်းမော်ဟာပြီးခဲ့တဲ့ဩဂတ်လ23ရက်နေ့ကကျောင်းချိန်အတွင်းလူမျိုးရေးချိုးနှိမ်တဲ့စကားလုံးတွေကိုသုံးစွဲပြောဆိုတဲ့အတွက်အခုလိုတိုင်တန်းရတာဖြစ်တယ်လို့ပညာရေးဝန်ကြီးထံပေးပို့တဲ့တိုင်တန်းစာမှာဖော်ပြထားပါတယ်။ဒီလိုတိုင်တန်းတဲ့ကိစ္စကြောင့်မကြခင်ဖြေဆိုတော့မဲ့စာမေးပွဲအတွက်စိုးရိမ်မကင်းဖြစ်နေရတယ်လို့ချင်းကျောင်းသားတွေကပြောဆိုပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်စိုက်မျိုးမျိုးနယ်အတွင်းထိုင်းနိုင်ငံပိုင်း CM Cement Group နဲ့အကျိုးတူပူးပေါင်းထားတဲ့မော်လမြိုင်ဘီလက်မြေဆက်ရုံ MCL ဟာခွင့်ပြုချက်မရှိဘဲတောက်မီသွေးလောင်စာနဲ့လက်စစ်ဓာတ်အားထုတ်လုပ်လဲပတ်နေတဲ့အပေါ်ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့ပြည်နယ်လွတ်တော်တတ္တမပုံမှန်အစည်းအဝေးမှာတိုက်တွန်းအဆိုတင်သွင်းခဲ့လို့မဲခွဲဆုံးဖြတ်ကြရမှာအရေးယူဖို့အဆိုအနိုင်ရရှိခဲ့ပါတယ်ကြောင်မီသွေးဆွိုင်းအင်းနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံရဲ့နောက်ဆုံးအခြေအနေကိုမီးယစ်စလိုင်းကနေတင်ဆက်ထားပါတယ်
။ခွေပြုတ်ချက်မရှိဘဲကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံပေါ်အရေးယူပေးဖို့အစိုးရနဲ့ပတ်သက်ပြီးအဆိုရှင်ဖြစ်တဲ့သထုံမြွတ်နယ်မဲဆန္ဒနယ်အမှတ်နှစ်ဗီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပါဗျာ။ဒ
ီဗီလက်မြေစစ်ရုံအခင်ဖြစ်ပေါ်ခဲ့တော့ဒီအားဖြင့်နိုင်ငံသားများမြေကန်သူကဲလို့မြန်မာတရားရှင်ဖြစ်တဲ့တက်ဆက်တာတော့ဒီကမြန်မာတရားတော်ဖြစ်ပြီးပြည်လာဖို့ဘောလုံးချပေါ်နေရှိတာ
အစိုးကိုအတိပြုသည့်ကြောင့်တထုံမြို့နယ်မဲဆန္ဒနယ်မှတ်သိပြီးနယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကအခုလိုထောက်ခံဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့အင်တဲဆွေများကိုလိုက်နာရှောင်ဖြစ်ပါတယ်။ကြောင်ရင်းနဲ့အဲဒီစစ်တာအထုတ်လို့လို့ဥရိယအရေးယူပေးပါလို့ကျွန်တော်တို့ပြောနေတာတော့ဟုတ်ပါဘူး။ခွင့်ပြုမိတ်အုံဒီရမရှိတဲ့နဲ့ပြည်စစ်ကြအားထုတ်လို့လည်းတတ်နေတဲ့အတွေ့အကြုံဒီနေ့ဝေဒနာရှင်ရှိတဲ့အတွက်ကြောင့်အရေးယူပေးပါလို့တိုက်တွန်းတဲ့အဆိုဖြစ်ပါတယ်
MCL ဟာ90ရောင်အတွက်လေးစစ်တာအထောက်လောက်တာဖြစ်တဲ့အတွက်ခွေပြုံမရယူရန်မလို့အကြောင်းနဲ့အဆိုရှင်တင်ပြထားချက်ဟာကန့်ညီမှုမရှိပါကြောင်းဘီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကကကွယ်ဆွေးနွေးခဲ့ပါတယ်
ကျေလို့ MCL ကသူကဘယ်သူမှစိတ်မပေးဘူးသူစက်ရုံတော်အတွင်းမှာဒီစစ်တာအပြီးစက်ရုံကိုစစ်တာအပြီးတဲ့စစ်တာအကိုသူစက်ရုံအတွက်သုံးနေသလိုရှိရင်
ဒါကမိကျော်ညာချက်အရာခုပြချက်တောင်းနေစရာမလိုဒီအမိကျော်ညာချက်ကဘယ်ကထွက်လာလဲဥပဒေကနေထွက်လာကျွန်တော်နေတတ်တာ MCO ကိုရှင်းပြလိုက်ပါတော့ခင်ဗျားတို့ကြည့်ကြပြည်နေမှာဟိုပြည်တော်စုဆက်ဆက်ခံတော့မှာဟုတ်တယ်လားတရားဝင်ကြောင်းကြပြီးတော့တရားဝင်ကြောင်းကြလိုက်ပါဆိုတော့ပြီးတာပါဥပဒေနဲ့ကြည့်အောင်လုပ်လိုက်ပါလို့ပြောပြီးရတာဒါမှခက်တယ်မရှိဘူး
MCN ဟာကြောင်မီသွဲအစားအခြားလောင်စာနဲ့လက်ပတ်ဖို့ဒေသခံလူထုတွေကအကြမ်းကြမ်းစကြင်ကကွက်တားဆိုလာခဲ့ပေမဲ့ဆက်ရောင်ကို2019ခုနှစ်ဧပြီလ3ရက်နေ့ကစီပေါ်ဖြစ်စတင်လက်ပတ်ခဲ့ပေမဲ့ခွေပြုံးမိုက်မရှိဘူးလို့မုံမြင့်နယ်လွှတ်တော်ကလည်းအရေးယူပေးဖို့မဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်
။ဆက်ပြီးတော့ငေါ်ချမ်းခမြေပေါ်မှာတည်ဆောက်မဲ့ရေကာတာတွေကတော့လောင်းတင်တုံရှင်းချောင်းခန်းကန်နဲ့ဂေါ်လန်ရေကာတာစီမံကိန်း၄ခုလို့ဖြစ်ပြီးတော့အဲ့ဒီရေကာတာတွေတိဆောက်မယ်ဆိုရင်ကျေးရွာပေါင်း16ရွာကလူဦးရေ4432ဦးလို့ကစိုးကျိုးခံစားရမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကနေထုတ်ပြန်ထားပါတယ်။အချိန်နဲ့အပြည့်စုံကိုတော့အမီကနေစုစည်းထားပြီးတော့နိုင်ကိုရင်ကနေတင်ဆက်ပေးထားပါတယ်
။ကချင်ပြည်နယ်ချီပွေမြို့နယ်ငေါ်ချမ်းကဒေသဟာဆိုရင်ကချင်မြို့နယ်စုတွေရဲ့ဘိုးဘွားဆင်ဆက်နေထိုင်လာခဲ့တဲ့ဒေသဖြစ်ပြီးသမိုင်းဝယ်ဝင်နေတဲ့ရိုးရရင်ကျေးမှုတို့သိရှိရနေရဖြစ်တဲ့အတွက်ရေကရာစီမံကိန်းကိုမလိုလားဘူးလို့ရှိပွေဒေသခံလူဖြစ်တဲ့ဥဆောင်လွန်းကပြောပါတယ်
ကျွန်တော်တို့အခုဒီရေကာတာစီမံကိန်းကြောင့်ကျွန်တော်တို့ရွာများပြောင်းရွှေ့ရမယ်ဆိုတော့ကျွန်တော်တို့ဒီဟာကိုသုံးဝလက်မခံပါဘူးเน
า
ะ
ဒေသခံတွေဟာငေါ်ချမ်းကမြစ်ကိုအမိပြုပြီးနှစ်ရှည်ပင်တွေဖြစ်တဲ့တကြားသီးပင်စိုက်ခြင်းလေယာဉ်မြေနဲ့ဆောင်ရွက်လုပ်ငန်းတွေကိုလုပ်ကန်ကြတာဖြစ်တဲ့အတွက်ပြပေါ်မှာရေကြရာတည်ဆောက်မယ်ဆိုရင်အသက်မွေးဝန်းကျောင်းလုပ်ငန်းတွေစိခိုက်လာနိုင်တယ်လို့လဲချီပွေဒေတာခန့်စတော်တောင်လန်ကပြောပါတယ
်ကျမတို့ဒီငွေချောင်းဒေတာပဲဆိုဆိုလိုဒေတာပဲဆိုတောင်ဆောင်တွေများတယ်ဒီမြစ်ချောင်းတလျှောက်မှာပဲနော်ညမြစ်ကမ်းဘေးလောက်မှာပဲနင်းနေမြင်နေတာရှိတယ်အဲ့ဒါကြောင့်ပြည်သူလူထုတွေကဒီမြင်နေပိုင်းမှာပဲတောင်ရလှုပ်ရှားတယ်လေပေါ်ရှားတယ်ပြည်သူပဲဝမ်းစာရှာစားတာဖြစ်တာပေါ့ဒါကြောင့်မို့တကယ်လို့ရေကာတာလှုပ်လိုက်ပြီးဆိုတာဒီအကုန်ပြည့်စည်သွားမှာဆုံးရှုံးသွားမှာ
ရေကာတာတွေတိဆောက်မှာဆိုရင်ဒေတာခံတိုင်းရင်းသားတွေသက်သာမကမြန်မာနိုင်ငံလုံးအတွက်သဘာဝဘေးအန္တရာယ်ကြုံတွေ့လာနိုင်တဲ့အတွက်အေယာဝတီမြင့်မြတ်မြင့်ဝန်းပေါ်မှာတည်ဆောက်မဲ့ရေကာတာတွေကိုကန့်ကွက်ဖို့လိုအပ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG သွေသွေးသွေးရမှုကုစားကြီးကပြောပါတယ
်အကေကြီးမှဒီရေကာတာတည်ဆောက်မဲ့နေရာကစကိုင်းငလင်ကျောပြတ်ရွေ့နေကီလိုမီတာ100ဝန်းကျင်လောက်သာရှိတယ်ဒီရေကာတာကျိုးပဲ့ခဲ့လို့ရှိရင်ကအင်မတန်တော့ဆိုးရွားဖွယ်ဆိုးကျိုးပေါ်အနာကတ်အတွက်ဒီတကက်ကိုအင်မက်ဆိုးတွေကမြစ်အောက်ပိုင်းမှာရှိတဲ့လူတွေလည်းခံစားနေရမယ်
အေယော်ဒီမြင့်ရမြင့်လက်သက်မေခမ်းမြင့်ရဒီကချောင်းလက်သက်တခုဖြစ်တဲ့ငေါ်ချမ်းကမြင့်ပေါ်မှာတိဆောက်မှာဖြစ်တဲ့ရေကရာစီမံကိန်း၄ခုကနေလက်စစ်သားအားမီဂါဝတ်3000ကနေ4500အထိတိုးချက်ထုတ်လုပ်ဖို့ရည်ရွယ်ထားရှိပြီးရရှိလာတဲ့စွမ်းရည်များစုံအစိတ်ပိုင်းကိုလည်းပြည်ပကိုတင်ပို့ဖို့ဦးတည်ထားခြင်းဖြစ်တယ်လို့ကချင်လူမှုဖူးဖြူးရေးကွန်ရက်ရဲ့အစီရင်ခံစာထဲမှာတွေ့ရှိရပါတယ်
ဥဆက်ပြီးတဲ့ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းတုံချီယာတန်ကျေးရွာမှာနေနေရှင်လင်းရင်လုံနေတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားအပြင်းထန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။စုပူအကြမ်းဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံချုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။
ကျွန်တော်စီရဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းချေဆိုင်ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA International မြန်မာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရပင်မှာရှိတဲ့တိုင်းရိုက်နားဆင်နိုင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ပြီးသမျှ TV အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဖဂန်နစ္စတန်သမ္မတမိုဟာမက်အက်စရက်ဂါနီယာအစိုးရအတွက်မူဝါဒသစ်တရက်ချမှတ်လိုက်ပါတယ်။အဲ့ဒါကတော့လုံခြုံရေးတုံ့ပြန်မှုနဲ့ပိုးပြီးငြိမ်းချမ်းတည်ငြိမ်ပြီးကာယဝပြောတဲ့လူအဖွဲ့အစည်းတရဖန်တီးရေးအတွက်အဓိကကြားတဲ့အပြုပြင်ပြောင်းလဲရေးမှုပဲဖြစ်ပါတယ်။ အမေရိကန်နိုင်ငံသားရေးပြောခွင့်ရဟက်တာနော်ရကာအာဖဂန်အစိုးရရဲ့အစီအစဉ်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့အုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးကိစ္စကိုဆောင်ရွက်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီမူသည့်အတွက်အဓိကချမှတ်ထားတဲ့ရည်မှန်းချက်၄ရပ်ကတော့အုပ်ချုပ်ရေးစနစ်လုံခြုံရေးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးပြီးတော့စီးပွားရေးကဏ္ဍတွေပဲဖြစ်ပါတယ်။ဒီမှန်းချက်တွေနဲ့အတူအစိုးရဝန်ဆောင်မှုလုပ်ငန်းတွေကိုတိုးတက်ကောင်းမွန်ရေးအစိုးရရန်တရားအတွင်းအဂတိလိုက်စားမှုကင်းစင်ရေးနဲ့2018ရွေးကောက်ပွဲအတွက်ပြင်ဆင်ရေးကိုပါဝင်တဲ့အကြောင်း Miss Norek ကပြောပါတယ်။ဒီမှန်းချက်တွေကိုကမ္ဘာ့ဘဏ်နဲ့တခြားထိပ်တန်းအဖွဲ့အစည်းတွေကချမှတ်ထားတဲ့ကောင်းမွန်သောစံညီစံညွှန်းများနဲ့အတူကိုက်ညီအောင်ချမှတ်ထားတာဖြစ်ပါတယ်။ဒီမူဝါဒကိုအကောင့်ထဲဖော်ဖို့နဲ့အပြည့်ဝအောင်မြင်စေရေးတို့ဟာအစိုးရရဲ့တောင်အာရှဆိုင်ရာမဟာဗျူဟာသစ်ဖွံ့ဖြိုးရေးအတွက်အထူးအရေးကြီးပါတယ်။ဒီနိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေဟာအာဖဂန်ပြည်သူတွေကိုယ်တိုင်လုပ်ရမယ့်လုပ်ငန်းတွေသာဖြစ်ပြီးအမေရိကန်ပဲဖြစ်ဖြစ်ကျန်တဲ့တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်လုပ်ပေးရမယ့်လုပ်ငန်းမဟုတ်ကြောင်းအုပ်ချုပ်ရေးမှူးချုပ်အဗ်ဒူလာကအလင်းနဲ့ထားပြောကြပါတယ်။ဒါကြောင့်အမေရိကန်ကအာဖဂန်နစ္စတန်နိုင်ငံကိုအမျှော်အမြင်ကြီးမားလှမှုအတွက်ချီးကျူးဂုဏ်ပြုသလိုမိမိတို့ကအကူအညီပေးနိုင်ကြောင်းလည်းအမေရိကန်နိုင်ငံသားရေးပြောခွင့်ရနော်ရက်ကပြောပါတယ်။တောင်အာရှဆိုင်ရာအမေရိကန်မဟာဗျူဟာသစ်အကြောင်းသမ္မတထရန့်ကရှင်းလင်းပြောကြတဲ့နေရာမှာလည်းပြတ်သားမှုနဲ့တိုးတက်မှုကိုမြင်နေရသမျှကာလပတ်လုံးအမေရိကန်ပြည်ထောင်စုဟာအာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအကန့်အသတ်မရှိပူးပေါင်းဆောင်ရွက်သွားမယ်ကိစ္စတော့မဟုတ်ပါဘူး။ကျွန်တော်တို့ရဲ့ထောက်ခံမှုကလည်းအာဖဂန်အစိုးရကိုစိတ်တန်းကြလွတ်လပ်ခွင့်ပေးထားတာလည်းမဟုတ်ပါဘူးလို့ဆိုပါတယ်။အာဖဂန်အစိုးရကိုယ်တိုင်ကလည်းစစ်ရေးနိုင်ငံရေးစီးပွားရေးကိစ္စတွေမှာသူတို့အတိုင်းအတာနဲ့သူတို့တာဝန်ယူရမှာဖြစ်ပါတယ်။အမေရိကန်ပြည်သူတွေဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုစစ်မှန်တဲ့တိုးတက်မှုနဲ့စစ်မှန်တဲ့ရလဒ်တို့ကိုမျှော်လင့်ထားတဲ့အကြောင်းလဲသမ္မတထရမ့်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး PO ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ပေးစာကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့မှာဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အာမဟာရီဂိမ်းမှုနိုင်ကြောင်းဟေတီနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေမှာအပြင်းအထန်လေတိုက်ပြီးမိုးအပြင်းထန်ရွာပြီးမဲ့လည်းမုန်တိုင်းကတိုက်ရိုက်တော့ဝင်တိုက်ခဲ့ဖို့မရပါဘူး။ဟေတီနဲ့ဒိုမီနီကန်သမ္မတနိုင်ငံတို့တပိုင်းစီပိုင်းဆိုင်တဲ့ Hispaniola ဂျွန်းနဲ့ Turks and Caicos ဂျွန်းတွေကြားကနေကြာသပတေးနေ့နောက်ပိုင်းမှာမုန်တိုင်းဗဟိုချက်ဖြတ်သွားမယ်လို့ကမန်တာပြီးကျူဘာနဲ့ဘာမားနိုင်ငံတွေဘက်ကစက်ပြီးဥတည်သွားမှာပါ။အမေရိကန်ပြည်ထောင်စုမှာတော့ဖလော်ရီဒါပြည်နယ်ဘက်ကိုမုန်တိုင်းဝင်နိုင်ခြေရှိတယ်လို့ခန့်မှန်းထားကြပြီးအထူးသဖြင့်တော့မိုင်ယာမီမြို့ဟာမုန်တိုင်းဒဏ်ကိုအပြင်းထန်ကြုံတွေ့ရနိုင်ခြေရှိတာကြောင့်အဲ့ဒီမြို့နေရာတော်မြတ်မှနေထိုင်ကြသူတွေမဖြစ်မနေပြောင်းရွှေ့ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။အမေရိကန်ကမြောက်ကိုရီးယားပေါ်စီးရေးအရာရေးယူမယ်ဆိုရင်တော့မြောက်ကိုရီးယားအတွက်အင်မတန်ဝမ်းနည်းစရာနေ့တစ်နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်စီးရီးလည်းမတုံ့ရဖို့မျှော်လင့်နေကြောင်းလဲဂျာတာပရီနီကကူဝိတ်စော်ဘွားရှေ့ခ်စဘာအာမက်အယ်စဘာနဲ့ပြည်ဆောင်အပြီးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒီမနက်ငယ်ကခိုင်ပြည်နယ်မြောက်ပိုင်းကစိတ်ပူစရာခြေနေတဲ့ပေါ်တိတ်ကိုဆိုရည်နေကြောင်းရိုဟင်ဂျာကြီးရွာများပြားကိုမိရှုပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရက်သားတွေကပါအကြမ်းဖက်လို့ရက်တွေကျူးလွန်နေတာအပါအဝင်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေတွက်များပြားအိုးအိမ်ဆုံးထွက်ပြေးနေရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သာနိုဝတ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါဗျ။အမေရိကန်ပြည်တော်စုမှနေထိုင်သူ68ရာခိုင်နှုန်းဟာသတင်းတချို့တဝက်ကိုအ ਨੇ စုံအစင်လူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကနေရရှိနေကြတယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့သုတေသနအဖွဲ့စစ်တမ်းမှဖော်ပြထားပါဗျခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်တွေကတော့ဂျင်ဟမ်မွန်ဖြစ်ပါတယ်။တောက်ကြနေမနေ့ဖက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30-40 48-50တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.